ကိုဗစ်ကာယောဂါကူးစက်မှုတွေတကြောပြန်ကြုံနေရတဲ့မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားတအူးကိုကိုကိုအဆုံးစီရင်သွားလာကြောင်းအခုဆိုရင်ကိုကိုကိုအဆုံးစီရင်နဲ့မြန်မာနိုင်ငံသားဆက်ရှိရောက်ထိရှိသွားပြီဖြစ်တဲ့အကြောင်းပြောပြပါမယ်ကျွန်မကမအေးပါပါမလေးရှားနိုင်ငံမှာကာယောဂါကာလကန့်သတ်မှုတွေကြားအလောက်ပိုင်းနဲ့စာဝင်တွေရဲ့အခက်အခဲကြုံနေရတဲ့မြန်မာနိုင်ငံသားတွေနေရာပြောင်းခြင်းပေမဲ့လ အဆုံးစီရင်သွားခဲ့တာကြောင့်ကာယောဂါကာလမှာကိုကိုကိုအဆုံးစီရင်တဲ့မြန်မာနိုင်ငံသား18ယောက်ရှိနေပါပြီ။တနင်္လာနေ့တုန်းကတော့တိစမှုဖြစ်စဉ်နဲ့ပတ်သက်လို့နင်းလာနေ့တုန်းကတိစမှုဖြစ်စဉ်နဲ့ပတ်သက်လို့တိတိကျကျသိရှိနိုင်အောင်စုံစမ်းနေပြီးဇာပနာအတွက်စီစဉ်နေတယ်လို့လည်းမလေးရှားနိုင်ငံမြန်မာတန်ယုံကအလုသမားတန်အရာရှိဥအောင်စုံမင်းကပြောပြပါတယ်။
ကုန်ချတော့တိုက်ပေါ်ကကုန်ချသွားတာဆိုတော့နည်းနည်းဟိုတုံးတက်ရင်တော့ဟိုဒါကုန်ချသွားတဲ့ဆိုမှတော့ကိုကကိုပဲဟိုတက်ပြီးသွားတဲ့သဘောမျိုးပါအဲ့ဒီဟိုဘက်ကပြည်နှံဘက်ကပါဟိုမြန်တရားဝင်လို့သမားပါပဲလောစင်တော့ဟိုအဲ့ဒါကိုဟိုတချို့ဟိုရကိစ္စရောအပါရောအေဂျင့်နေနဲ့အခုစီစဉ်ဆောင်ရွက်နေပါတယ်အဲ့မဲ့ဟိုဖြစ်ရအကြောင်းရင်းကိုတော့လောလောဆယ်လိုက်နေတော့ပေါ့နော်တငယ်ချင်းတွေသူတငယ်ချင်းတွေဟိုလောက်တယ်အဲ့အေဂျင့်နေနေတယ်လောလောဆယ်တော့ကျက်တနာကြီးကြီးမားမားကတော့လောလောဆယ်အခုထိတော့မသိရသေးဘူးကောနော်။ဘာကြောင်လဲဆိုတဲ့ဟာတော့
ဟုတ်ကဲ့။ခမန်းကင်မြန်မာနိုင်ငံသား9သိန်းခွဲလောက်လုလုကန်နေတဲ့မလေးရှားနိုင်ငံမှာကက်ယောဂါကာလာကန့်သက်ချက်တွေကြောင့်အလုတ်ကန်နဲ့စားဝတ်နေရေးအခက်အခဲကြုံနေရတဲ့မြန်မာလူသမားတွေတရားဝင်ကတရားမဝင်နီးလန်းနေတဲ့ပါနေရပြန်ဖို့ကြိုးစားကြသူတွေရှိနေသလိုကိုကိုကိုအဆုံးစီရင်သူတို့လည်းရှိနေတာပါ။တင်းလာနေတုန်းကတေဆုံးသွားခဲ့တဲ့မြန်မာလူသမားဟာသုံးတဲ့တိုက်တလုံးပေါ်ကနေခုံချပြီးအဆုံးစီရင်သွားခဲ့တာလို့လည်းနှိစက်သူတွေကပြောပါတယ်။ဒါပေမဲ့လည်းအဆုံးစီရင်သွားတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်းမလေးရှားနိုင်ငံအခြေစိုက်ဒါနကုသလနိုင်ကူညီမှုအသင်းရဲ့ဥက္ကဋ္ဌကိုရဲမင်းထွန်းကလည်းပြောပြပါတယ
်။ဘာဖြစ်လို့သူကတော့ခုံချတာပဲ။သူစိုက်လို့တာပဲ။ကျန်တာတော့မေးကြည့်တော့ဘာမှတော့မသိကြဘူးလို့။အခုသူမိသားစုတော့အကုန်သိကုန်တယ်။ဘာမှမရကုန်ဘူး။
ကယောဂါကာလာအခက်အခဲတွေကြားနေရပြောင်းပြင်နေကြတဲ့မြန်မာနိုင်ငံသားတွေကိုတော့မြန်မာတန်ယုံကကူညီနေတာတွေလည်းရှိနေပါတယ်နေရပြောင်းဖို့မြန်မာတန်ယုံကအကြောင်းကြားထားတဲ့အထက်ကတရားမဝင်နေထိုင်သူမြန်မာနိုင်ငံသား100လောက်ကိုတော့ပြီးခဲ့တဲ့အပတ်ထဲမှာပဲနေရပြောင်းခွင့်ရခဲ့ကြတာပါမလေးရှားနိုင်ငံလူမှုကြီးကြပ်ရေးထိန်းသိမ်းရေးစခန်းတွေမှာဖမ်းဆီးခံနိုင်ရပြီးနေရပြောင်းဖို့အကူအညီတောင်းထားသူ3000လောက်ကိုလည်းမြန်မာတန်ယုံကစီစစ်နေပြီးနေရပြောင်းခွင့်ရသူကတော့100လောက်ရှိနေပါပြီရှင်ကျမမအေးမှာ VOA မြန်မာပိုင်းအတွက်သတင်းပေးပို့နေတာဖြစ်ပါတယ်ရှင်